တရုတ်နိုင်ငံချန်တူးမျိုးအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တရုတ်ကအမိန့်ပေးထားတဲ့အတွက်တရုတ်ဝန်ထမ်းတွေရုံးတွင်ကထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲကောင်စစ်ဝင်ရုံးရဲ့လုံခြုံရေးကိုလည်းတင်းတင်းကြပ်ကြပ်အချထားပါတယ်ထရက်ကား3စီးကောင်စစ်ဝင်ရုံးပြည်ဝင်အတွင်းဝင်ရောက်လာတာကိုမြင်ရတယ်လို့ယူနီဖောင်းဝတ်နဲ့အရက်ဝတ်ရဲတပ်ဖွဲ့ဝင်တွေဟာလမ်းရဲ့တစ်ဖက်တစ်ချက်မှာစောင့်ကြနေတာကိုလည်းတွေ့မြင်ကြရပါတယ်။ချန်ဒူးမျိုးကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့တနင်္လာနေ့မနေ့7နာရီအထိအချိန်82နာရီပေးထားတယ်လို့တရုတ်အစိုးရရဲ့ Global Times သတင်းစာ Editor က Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီကောင်စစ်ဝင်ရုံးကတချို့ဝန်ထမ်းတွေဟာသူတို့ရဲ့ရာဇဝင်နဲ့မကိုက်ညီတဲ့လှုပ်ရှားမှုတွေပြုလုပ်တယ်ဆိုပြီးတော့တရုတ်တို့ကဆွဆဲပြောဆိုထားပါတယ်။အဲဒီလှုပ်ရှားမှုတွေကတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဝေယောင်ဆက်ဖက်တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝင်ဘင်းကပြောပါတယ်။အမေရိကန်နိုင်ငံတက်ဆစ်ပြည်နယ်ဟူစတန်မြို့မှာရှိတဲ့တရုတ်ကောင်စစ်ဝင်ရုံးကိုအမေရိကန်တို့ကပိတ်ပစ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်တို့ကချန်ဒူးမြို့ကအမေရိကန်ကောင်စစ်ဝင်ရုံးကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။နိုင်ငံသားမှာအခုလိုအပြန်အလှန်လက်တုံ့ပြန်ဆောင်ရွက်နေရတွေဟာကုံတွေရေးတရှူလုံမှုနဲ့လူအခွင့်ရေးချိုးဖောက်မှုကိစ္စတွေကြောင့်တင်းမာပြီးသားဖြစ်တဲ့နိုင်ငံဆက်ဆံရေးကိုပိုပြီးတော့ဆိုးဝါးနေစေတာလည်းဖြစ်ပါရဲ့ရှင်။